မြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအတွေ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ကိုချင်းမီဖြိုးစရာတော့လှမျိုးအောင်နဲ့အောင်သူရဇော်တို့ကိုစစ်ကောင်စီကကွပ်မျက်ခဲ့တဲ့နှစ်နှစ်ပြည့်အောင်မေပွဲအဖြစ်ရန်ကုန်အမေရိကန်တန်ယုံကလူမှုကွန်ရက်မှာဖော်ပြပါတယ်။ရန်ကုန်အမေရိကန်တန်ယုံဝင်အတွင်းမှာထားရှိတဲ့မြန်မာစစ်ကောင်စီလက်ချက်ကြောင့်တေဆုံသွားသူတွေအတွက်အောင်မေပွဲနေရာမှာတန်ယုံတာဝန်ခံဆူဇန်စတီဗင်ဆန်နေစီပန်အနီရောင်သွားချနေတဲ့ပုံကိုလည်းဖော်ပြခဲ့တာပါ။အာနာရှင်အဖွဲ့အစည်းကြောင့်အသက်သေဆုံးခဲ့သူတွေကိုဂုဏ်ပြုပြီးတော့အမေရိကန်တန်ယုံမှာရှိတဲ့ကြာဆုံးသူတွေအတွက်အမှတ်တရအထိမ်းအမှတ်နေရာမှာကြောက်တုံးပေါင်း 9400 နီးပါးထားရှိပြီးဖြစ်တာကိုလည်းဖော်ပြပါရယ်။2021ခုနှစ်စစ်တပ်ကအာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်မှာအသက်ဆုံးရှုံးခဲ့သူတွေအတွက်စိတ်မကောင်းတော့ကဖြစ်ရတဲ့အကြောင်းတယုံရဲ့ကြေညာချက်မှာဖော်ပြပါရယ်။68မျိုးဆက်ခေါင်းဆောင်တို့ဦးဖြစ်တဲ့ကိုချင်းမီခေါ်ကိုကျော်မင်းယူ NLD လွတ်တော်ကိုစလဲဟောင်းကိုဖြိုးစရာတော်နဲ့အတူ၄ယောက်ကိုဖမ်းဆီးအကျဉ်းချထားချိန်မှာကွပ်မျက်လိုက်တဲ့အကြောင်းစစ်ကောင်စီက2021ခုနှစ်ဇူလိုင်လမှာကြေညာခဲ့တာပါ။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီရင်တွေအရစစ်ကောင်စီအနာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့လက်ချက်နဲ့တည်ဆုံသူ 9414 ဦးရှိကြောင်းဖော်ပြထားပါတယ်။ဖမ်းဆီးခံရသူက 28,089 ယောက်ရှိပြီးတော့အကျဉ်းဆောင်တွင်မတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေအကျဉ်းဆောင်တွင်မှာခေါ်ထုတ်ခံရပြီးတော့တည်ဆုံပျောက်ဆုံးသူတွေတိတိတသားပိုများလာနေတဲ့အကြောင်းပြောဆိုထားပါတယ်ရှင်။